လာမည့် 2015 ခုနှစ်ရွေးကောက်ပွဲအတွက်မွန်နိုင်ငံရေးပါတီတွေနှစ်ခုဖြစ်တဲ့ဒီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်ဒီမိုကရေစီပါတီတို့ဟာမတူကွဲပြားတဲ့အခြေအနေကနေလာမည့် 2015 ခုနှစ်ပါတီစုံရွေးကောက်ပွဲအောင်မြင်ရေးအတွက်တပါတီအဖြစ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီချက်ရရှိခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်နိုင်ရေးအတွက်မွန်တန်ဂါရိုတွေကနေဦးဆောင်ပြီးတော့ညှိနှိုင်းရေးအဖွဲ့ဖွဲ့စည်းထားပြီလို့လည်းပြောပါတယ်။ပါတီနှစ်ခုပူးပေါင်းမှသာပဲဒီလာမည့် 2015 ခုနှစ်ရွေးကောက်ပွဲမှာကိုယ်စလဲများများရနိုင်မဲ့အခြေအနေရှိသလိုပူးပေါင်းဖို့သဘောမတူညီကြတဲ့သူတွေအနေနဲ့နောက်ကျန်သွားလိမ့်မယ်လို့လည်းပြောဆိုမှုတွေရှိနေတာပါ။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့အထိုင်းချီဆိုင်သတင်းတော်ကိုနိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။လာမည့် 2015 ရွေးကောက်ပွဲအောင်မြင်နိုင်ရေးအတွက်ကွဲပြားနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်ဒီမိုကရေစီပါတီတို့ဟာ2014ခုနှစ်မှာတပါတီအဖြစ်အမည်သင့်တဲ့ပေါင်းစည်းနိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်ချင်းညှိနှိုင်းပြီးတော့သဘောတူညီချက်၄ချက်ပါလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုပေါင်းစည်းရတာဟာလေကွဲပြားနေတဲ့မွန်အင်အားစုတွေစုစည်းခိုင်မာဖို့အတွက်ဖြစ်တယ်လို့မွန်ဒီမိုကရေစီပါတီကဗဟိုလုံးမှုဆောင်ကော်မတီဝင်နိုင်စိုးမြင့်က VOA ကိုခုလိုပြောပါတယ
်။မွန်မျိုးသားကျူစီပါတယ်ပါပဲ။တကယ်လို့ကျွန်တော်တို့မွန်ဒီမျိုးတွေမှာပါတီနှစ်ခုကွဲပြားနေတော့ဖြစ်ဆက်ပြီး2015ဖြစ်စီတခြားသောဒီစင်ချူဖြစ်စီ NLD ပါတီတွေရဲ့အခြေအနေနဲ့လိုက်ရှာကြတော့အောင်မြင်တဲ့နိုင်တဲ့အခြေအနေအားရိုက်အားနိုင်တယ်အဲ့ဒါကြောင့်အားဒီပေါ်မှာသုံးသပ်ပြီးတော့ပါတီလုပ်ငန်းစဉ်ကိုယ်ပိုင်ယူဆတယ်သူတို့ရဲ့ထားပြီးတော့ Unity First ဆိုတဲ့ဆက်ကျူကြောက်တာနဲ့ပေါ့ဗျာဘယ်လိုဘယ်လိုပေါင်းစည်းရမလဲအမြင်မတူတာကိုဆက်ပြတ်ပြီးညှိနှိုင်းသွားပြီးတော့ဒီမိုကရေစီစနစ်တရားနဲ့တွားတယ်လို့ဆိုရင်ဘယ်လိုလဲဆိုရရှိသွားနိုင်တယ်လို့ပြောလို့ရ
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်ဒီမိုကရေစီပါတီတို့ဟာမတူကွဲပြားတဲ့အခြေအနေကနေပါတီတည်ထောင်ခဲ့တယ်လို့နိုင်ငံရေးလမ်းစဉ်လဲကွာချက်တွေရှိနေသေးတဲ့အတွက်ပါတီတခုသည်ပူပေါင်းဖို့အတွက်တန်ဃာတော်တွေကနေဥဆောင်ပြီးတော့ညှိနှိုင်းရေးဖွဲ့ဖွဲ့စည်းထားတယ်လို့နိုင်စိုးမြင့်ကပဲဆက်လက်ပြောပါတယ်
အဲ့ဒါငါဆင်ငါပါညီနေရေးဖွဲ့ညီညွတ်ရေးတွေ့ရညီနေရေးဖွဲ့မသူတို့အမှုသုံးချက်ချတာပါပေါင်းစည်းမှုပေါ့ဗျာနံပါတ်၁ကမော်ဒီမိုကရေစီပါတီနဲ့မွန်ဒေတာဆိုင်ရာပါတီကရေးသွက်တူပေါ့ဟင်အားညီညွတ်ရေးအားလည်းပေါင်းစည်းနှစ်ချက်ကအဲ့ဒီရေးသွက်တူတဲ့ကိုယ်စားလှယ်ရပြီးအဲ့ဒီကိုယ်စားလှယ်အားလုံးပါပဲနောက်ထပ်ဥပဒေအသေးအသေးအတွင်းမှုတက်ရေးချေပြီးတော့ပြရပြီနံပါတ်၃ကတော့ရှေ့လုံငန်းစဉ်ဆိုင်ရာမူဝါဒဓာတ်တွေမှာ policy ဆိုင်ရာတွေမှာဆက်ပြီးတော့ညီနိုင်ဆွေးနွေးသွားဖို့အဲ့ဒီမှုသုံးချက်ချတာ
အခုလိုမွန်နိုင်ငံရေးပါတီနှစ်ပါတီပူးပေါင်းခြင်းအဖြစ်ပါတီအင်အားတောက်တင်းလာပြီးတော့2015ရွေးကောက်ပွဲတွေမှာလွှတ်တော်ကိုယ်စားလှယ်များများရရှိဖို့အဓိကကျတယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌနိုင်ငွေသိန်းခေါ်နာဂျီနူမွန်ကပြောပါတယ်
လာမယ့်ရွေးကောက်ပွဲမှာ2015မှာတို့ကတော့မွန်ကိုစားရွေးကောက်ခံတဲ့ပုဂ္ဂိုလ်များများရဖို့လိုတယ်တို့ပဲမွန်လည်းမွန်ပဲဒီပဲမွန်လည်းမွန်ပဲနောက်ထပ်မွန်တစ်ခုလာရင်လည်းမွန်ပဲအဲ့ဒါနဲ့တွားမှာပါလာမယ့်2015မှာမွန်ပြည်နယ်မှာကျွန်တော်တို့ကိုစားများများရဖို့အရေးကြီးတယ်ဒီပြည်နယ်လွတ်တော်မှာ majority ရမယ်ဆိုလို့ရှိရင်ကျွန်တော်တက်နိုင်ဆုံးမွန်ဒေသမှာသို့မဟုတ်မွန်ပြည်နယ်မှာနေနေတဲ့ပုဂ္ဂိုလ်အကျိုးကိုဆောင်ရွက်နိုင်မှာပေါ့
မွန်နပါတီပေါင်းစည်းရေးအတွက်အောက်တိုဘာလ23ရက်နေ့မှာမွန်ပြည်နယ်မြို့တော်မြို့နယ်အောင်စီတီကျောင်းတိုက်မှာစီဝေးကျင်းပခဲ့ပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်ထဲမှာဆိုရင်နပါတီပူးပေါင်းဖို့သဘောတူညီတာရဲ့2014ခုနှစ်တည်ဆင်ပါလာနောက်ဆုံးထားပြီးတော့တပါတီဖြစ်ပူးပေါင်းသွားဖို့ရယ်တလတကြေညှိနှိုင်းဆွေးနွေးသွားဖို့နဲ့ဗာဒီနာမည်အသစ်ဖြစ်ပေါ်လာအောင်ဆက်လက်ဆွေးနွေးသွားဖို့ပါရှိပါတယ်ဒီထုတ်ပြန်ကြေညာချက်ထဲမှာမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌနိုင်ငွေသိန်းခေါ်နာဂျီနူမော်မွန်ဒီမိုကရေစီပါတီကဒုတိယဥက္ကဋ္ဌနှစ်နာသိန်းအောင်မွန်လူမျိုးရေးရာညှိနှိုင်းရေးအဖွဲ့သွေးမှုဆရာတော်နိုင်ခေမန္တန်သာတို့ကနေလက်မှတ်ရေးထိုးခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလ22ရက်နေ့ကမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်ဒီမိုကရေစီပါတီတို့ဟာတပါတီအဖြစ်ပေါင်းစည်းနိုင်ရေးအတွက်ဆွေးနွေးတိုင်ပင်ခဲ့ပေမဲ့လည်းပေါင်းစည်းရေးမှာတော့လက်မခံနိုင်သေးတဲ့သူတွေရှိနေတယ်လို့ပြောဆိုတာတွေထွက်ပေါ်နေပါတယ်။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌနိုင်ငွေသိန်းကတော့လုပ်ငန်းသူတွေကိုပူပေါင်းလှုပ်ရှားသွားမှာဖြစ်ပြီးမပူပေါင်းချင်တဲ့လူတွေဟာနောက်ကျန်ခဲ့မယ်လို့လည်းပြောပါတယ်။
ချတိုင်းလာပါတီနဲ့ရှမ်းတို့ချင်းတို့ကရင်တို့နဲ့ကျွန်တော်တို့ခုဖွဲ့စည်းပြီးလုပ်နေသေးတယ်ဆိုတော့အခုမွန်မွန်ကျန်းကသူရဲ့လုပ်ငန်းကိုမလုပ်နိုင်ဘူးဆိုတဲ့ဟာကသဘောထားနှိပ်အပြစ်လွန်တယ်။မွန်မီဒူရလက်ကမမဟုတ်မွန်တန်ဂါရလက်ကဘယ်သူမှလက်ကမမဟုတ်လေ။ပူပေါင်းခြင်းမျိုးဆိုလို့ရှိရင်ကြံ့ရတော့ဒါပဲရှိတာ
။မွန်နိုင်ငံရေးပါတီနှစ်ပါတီပူပေါင်းသွားမယ်ဆိုရင်ကွဲပြားနေတဲ့မွန်ပြည်သူတွေကိုစုစည်းနိုင်ပြီးတော့အောင်မြင်မှုအတိုင်းအတာတစ်ခုထိရရှိနိုင်မယ်လို့လည်းအကျိုးဆောင်တန်ဂါတော်တပါးကမှတ်ကြားခဲ့ပါတယ်။မွန်ဒီမိုကရေစီပါတီဟာ1990ရွေးကောက်ပွဲမှာမွန်မျိုးသားဒီမိုကရေစီအဖွဲ့အစည်းနဲ့မဲဆန္ဒနဲ့ဆက်ကူးခုမှဝင်ရောက်ရှင်ပြန်ခဲ့ပြီးတော့9နေရာအနိုင်ရခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲရလဒ်ကိုရခိုင်စစ်ဆိုးရကအတိမတ်မပြုခဲ့တယ်လို့ဗာဒီခေါင်းဆောင်တွေကို1992ခုနှစ်မှာဖမ်းဆီးခဲ့ပြီးတော့1992ခုနှစ်မှာ မွန်မျိုးရားဒီမိုကရေစီအဖွဲ့ကိုဖျက်သိမ်းခဲ့ပါတယ်2012ခုနှစ်ဇူလိုင်လမှာမွန်ဒီမိုကရေစီပါတီအမည်သင့်နဲ့နိုင်ငံရေးပါတီမှတ်ပုံတင်ခွင့်ချခဲ့ပါတယ်မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကတော့2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်16နှစ်အနိုင်ရရှိခဲ့ပါတယ်ခင်ဗျာ